စကိုင်းတိုင်းတမူးမြို့မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုဒေသခံကာကွယ်တပ်ဖွဲ့တွေကမိရှို့ခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေမိလောင်ကျွမ်းသွားခဲ့ပါတယ်။နောက်အင်းတော်မြို့မှာဆိုရင်လည်းအလားတူရွေးကောက်ပွဲကော်မရှင်ရုံးကိုပုံခွဲတိုက်ခိုက်ခဲ့ပြီးပြစ်ခတ်မှုတွေပါဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းရွေးကောက်ပွဲရုံးတွေတိုက်ခတ်ခဲ့ရတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီကိုလက်နက်ကင်ခူးကန်မှုတွေအားကောင်းတဲ့စကိုင်းတိုင်းမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေအပေါ်ဆန့်ကျင်တားဆီးတာတွေပြုလုပ်လာကြပါတယ်။ဇန်နဝါရီလ19ရက်ကြာသပတေးနေ့မနက်10နာရီမှာတော့စကိုင်းတိုင်းတမူးမြို့စော်ဘွားအင်းရက်ကွက်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုတမူးပါကပအဖွဲ့နဲ့ ABSDF တရင်ငါးကဝင်ရောက်ပြီးမီးရှို့ဖျက်ဆီးခဲ့တယ်လို့တမူးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံဘိုးဆက်ကြာက VOA ကိုပြောပါတယ်။
ဒီအတူရောင်ရွေးကောက်ပွဲမဖြစ်ဖြစ်ရင်ကနော်ဒီရွေးကောက်ပွဲကော်မရှင်ရုံးကကျွန်တော်ဒေတာတွေသိရပါတော့နော်အဲ့တော့ဒီဒေတာတွေကိုဖျက်ဆီးဖို့အတွက်ကျွန်တော်တို့ကဖျက်ဆီးတာရွေးကောက်ပွဲကိုဟိုခံတာရမယ်တားဆီးရမယ်ဒါရညာရတဲ့ရွေးကောက်ပွဲမဟုတ်တဲ့ပေါ့နော်ကျွန်တော်ကတော့ဂျုံးကိုပဲရှိတာပေါ့ဗျာပဲရှိတော့ဆာဝဆာရံပေါ့ဒီကတော့အတွင်းမိုင်းကိုမဲ့ကျွန်တော်ကရှိတာပေါ့နော်ဆာဝဆာရံအဆောက်အဦကတော့လုံးဝဒီ 100% ဖျက်ဆီးရတာမရှိဘူးသူတို့ကျွန်တော်လိုချင်နေရှင်ပေါ့နော်ဆာဝဆာရံအောင်လို့ဖြည်းနေတာပေါ့
ရွေးကောက်ပွဲကော်မရှင်ရုံးမီးရှို့ခံရပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ဒါအပြင်ရွေးကောက်ပွဲကော်မရှင်ရုံးဤကိုပိတ်ဆို့စစ်ဆေးတာတွေလုပ်ပြီးလမ်းတွေကိုလည်းပိတ်ထားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်မြို့နယ်အတွင်းလူရဲတကောင်စင်းကောက်ယူတာတွေရှိတဲ့အတွက်အခုလိုမီးရှို့တာဖြစ်ပြီးတော့နောင်ကိုလည်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတတိပေးထားပါတယ်။အင်းတော်ဘက်မှဆိုရင်လည်းဇန်နဝါရီလ18ရက်ညနေပိုင်းကအင်းတော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးဘုံခွဲတိုက်ခိုက်ခံခဲ့ရပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပြစ်ခတ်တာကြောင့်ဒေသခံတူဦးဒဏ်ရာရခဲ့တယ်လို့ဒေသခံတူဦးကပြောပါတယ်
။အဲဒီနေ့ကညနေပိုင်းမုတ်ချုပ်ခံကြီးမုတ်ချုပ်ခံကြီးပေါ်တော့ဟိုမိုင်းနှလုံးနဲ့ထုတ်လိုက်တာလေ။ဟုတ်လက်လုံးမိုင်းနှခုနဲ့ဟုတ်လူကြီးကိုက်တော့မရှိဘူးခင်ဗျာပေါ်မရှင်ရောလာတာဟုတ်ကဲ့။ထုတ်လိုက်တော့သူတို့ဒီစစ်ကောင်စီကုန်းပေါ်ကနေပြီးတော့ရန်တမ်းပစ်လိုက်တဲ့ဒီလက်နက်ကြီးကြောင့်မို့လို့ဒီအယက်သားဟိုပြည်သူတယောက်ပြီးပေါ့မှာတိတ်ကြိုက်တယ်ရသွားတာရှိတယ်ခင်ဗျာဆိုရင်ရတဲ့အနေထားမျိုးတော့မဟုတ်တော့ပါဘူးခုကတော့ဟော
ဒါအပြင်မကွေးတိုင်းရေစကြိုမြို့မှာဆိုရင်လဲဇန်နဝါရီလ12ရက်နေ့ကမြို့နယ်လူဝင်မှုကြီးကြပ်ရေးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့ပါသေးတယ်စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်အိမ်တော်စုလူဦးရေစီရင်ကောက်ယူတာတွေကိုဇန်နဝါရီလ9ရက်နေ့ကနေစတင်ပြုလုပ်နေတာပါလက်နက်ကင်ခူးကန်စစ်အားကောင်းတဲ့စကိုင်းတိုင်းမှာတော့မြို့ကြီးအချို့မှာပဲကောက်ယူတာတွေလုံနိုင်သေးပြီးကျေးရွာတွေမှာတော့စရင်ကွင်းစင်ကောက်ယူတာမရှိသေးပါဘူးခင်ဗျာ